မြန်မာလူထုနဲ့ဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအမေရိကန်ပြည်ထောင်စုကထောက်ခံတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါ Thomas Greenfield ကကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကိုအင်္ဂါနေ့ကပြောခဲ့ပါတယ်။တန်မတ်ကြီး Thomas Greenfield ကတန်မတ်ကြီးဦးကျော်မိုးထွန်းကိုဗီဒီယိုဆက်သွယ်ရေးကနေတဆင့်အဲ့လိုပြောခဲ့တာပါ။ကုလသမဂ္ဂပြည်ထောင်စုညီလာခံမှာလုပ်ခဲ့တဲ့မြန်မာအရေးအလို့သဘောစီဝေးပွဲတွင်တန်မတ်ကြီးဦးကျော်မိုးထွန်းကတတိရှိရှိငဲ့ညာမှုအပြည့်နဲ့ပြောဆိုခဲ့တာကိုလည်းတန်မတ်ကြီး Thomas Greenfield ကချီးကျူးပြောဆိုပါတယ်။ဒီတော့တင်မှာပဲကုလသမဂ္ဂလူမျိုးရေးကောင်စီမှတောက်ကြနေကြရင်မြန်မာအရေးတကပိတ်အစည်းအဝေးကျင်းပဖို့ဒီဒီနိုင်ငံကပန်ကြားထားတဲ့အကြောင်းတန်တမန်သတင်းရောက်ကကိုကူကားပြီး AFP သတင်းဌာနကရေးပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အလှည့်ကြောင်ဥက္ကဋ္ဌအဖြစ်အမေရိကန်ပြည်ထောင်စုကကြာသပတေးနေ့မှာစတင်တာဝန်ယူမှာဖြစ်ပြီးနောက်တနေ့မှာမြန်မာအရေးဆွေးနွေးဖို့ပြည်ထောင်ကတင်ထားတာပါ။ကုလသမဂ္ဂရဲ့ဒီကနေ့လုံးမဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းကုလသမဂ္ဂဒွင်းမှုချုပ်ရဲ့မြန်မာအရေးအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘူဂနာကပါဝင်ပြောဆိုဖို့ရှိပါတယ်။